ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်တွေကိုတင်နန်းတွေစပြီးပေးဖို့အတွက်ဆရာဦးကိုနီတို့စီစဉ်နေပြီဆိုတော့အခုဒီတင်နန်းတွေကိုဘယ်လိုပုံစံနဲ့ပေးမလဲ၊ဘယ်နည်းစမလဲအဲ့ဒါအရင်သိချင်ပါတယ်ရှင်ဟုတ်ကဲ့
။ဘောင်ဆတ်စုကြီးရဲ့ရွေးချက်ကတော့ကျွန်တော်တို့ရဲ့ဒီလွှတ်တော်အမှတ်တွေကသူတို့ကြာကြာတာဝန်ကိုထမ်းဆောင်တဲ့အခါမှာတော့အပြည့်အဝထမ်းဆောင်နိုင်မှုနဲ့အရေးချင်းရှိရှိထမ်းဆောင်နိုင်မှုဆိုတဲ့ရွေးချက်နဲ့သူတင်နန်းတွေပို့ချဖို့စီစဉ်နေတာပါ။ဒီလွှတ်တော်ပြန်စတဲ့အချိန်မှာလွှတ်တော်နဲ့ဆိုင်တဲ့လုပ်ငန်းတွေကျွန်တော်တို့တည်တည်ချာချာဥပဒေနဲ့အညီဆောင်ရွက်နိုင်အောင်တင်နန်းတွေကိုဒီဒီဇင်ဘာနဲ့ January လတည်းလွတ်တော်မစခင်ကြားထဲမှာကျွန်တော်တို့ဒီ fresher လွတ်တော်အမှတ်တွေကိုအဓိကရည်ရွယ်ပြီးတော့မှအားလုံးကိုတင်နှံပေးဖို့စီစဉ်နေတာပါအဲ့တော့ကျွန်တော်တို့တင်နှံပေးတဲ့အခါမှာအတုပ်၅တုပ်ခွဲပြီးတော့ပေးဖို့ရည်ရွယ်ထားပါတယ်လွတ်တော်အမှတ်ကကျွန်တော်တို့က800ကျော်ဖြစ်နေတဲ့အခါကျတော့ကျွန်တော်တို့နေရာလဲခွဲမယ်လူလဲခွဲပြီးတော့တင်မယ်ပေါ့လေအဲ့တော့ပထမအဦးဆုံးတင်နှံကိုတော့ကျွန်တော်တို့ဒီဇင်ဘာ16 18 18 3ရက်ကျွန်တော်တို့နေပြည်တော်မှာအဲ့ဒါကမန္တလေးတိုင်းရဲ့ရှမ်းပြည်နယ်ရဲ့ကချင်ပြည်နယ်ရဲ့အဲ့ဒီ၃နေရာကအမှတ်တွေကိုကျွန်တော်တို့နေပြည်တော်မှာစုစည်းပြီးတော့မှအဲ့ဒီမှာ၃ရက်တင်မှတ်ပေးမယ်ပေါ့လေပြီးရင်ကျွန်တော်တို့20 21 22ကိုနေပြည်တော်မှာပဲကျွန်တော်တို့ဆက်ပြီးတော့လုပ်မယ်အဲ့ဒါကတော့ကျွန်တော်တို့စကိုင်းတိုင်းကယားရဲ့ချင်းရဲ့အဲ့ဒါပြီးလို့ရှိရင်ကျွန်တော်တို့လွတ်လပ်ရေးပြီးမှ၆ရက်နေ့လောက်ကိုကျွန်တော်တို့ပန့်ထားတာပေါ့လေရန်ကုန်မှာ၂တုပ်လုံးနေပေါ့ကျွန်တော်တို့အောက်ပမာပြည်ရပေါ့လေပြီးလို့ရှိရင်ကျွန်တော်တို့ဒီမကွေးရဲ့ပဲခူးတိုင်းအနောက်ချမ်းရဲ့ကျက်ခိုင်ရဲ့အဲ့ဒီသုံးခုကိုတော့ကျွန်တော်တို့ကကြီးမာစီစဉ်ထားပါတယ်အဲ့တော့အတိတ်ကကျွန်တော်တို့တင်ကြားပို့ချဖို့ဆိုရည်ရထားတာတွေကတော့ဖွဲ့စည်းပုံအခြေအဥပဒေနဲ့ပတ်သက်တဲ့ဟာကိုတင်မယ်ပြီးလို့ရှိရင်နောက်တစ်ခါကျွန်တော်တို့ပါတီနဲ့ဆိုင်တဲ့အပိုင်းကိုပါတီစည်းမျဉ်းရှိမယ်ပါတီရဲ့ manifesto ရှိမယ်ဒီဟာတွေကိုလည်းတင်မယ်နောက်တစ်ခါတော့မှာကျွန်တော်တို့ဒီရေးရကော်မတီတွေဖွဲ့ပြီးအလုပ်လုပ်တဲ့အခါအဲ့ဒီရေးရကော်မတီရဲ့လုပ်ငန်းတာဝန်ဒါတွေနဲ့ပတ်သက်ပြီးတော့လည်းပို့ချပေးဖို့ရှိတယ်အဲ့နောက်တစ်ခါကျွန်တော်တို့ဥပမာအရေးကြီးတဲ့ဟာဆိုလို့ရှိရင်ကျွန်တော်တို့ budget နဲ့ဆိုင်တဲ့ဥပဒေတွေ budget ဆွဲတာတို့ budget law တွေပြဋ္ဌာန်းတာတို့တော့အဲ့ဒီလိုမျိုးပေါ့ဗျာအဓိကတော့လွတ်တော်အမှတ်တွေအခုလွတ်တော်ထိုင်နေတယ်ကျွန်တော်တို့အဆင်ပြေပြီးအလုပ်လုပ်နိုင်အောင်တို့ရဲ့လုပ်ငန်းတာဝန်တွေနဲ့ပတ်သက်ပြီးတော့ကောင်းကောင်းသဘောပေါက်သွားအောင်အဓိကလုပ်ချင်တာပါ
ဟုတ်ကဲ့ဆိုတော့ဒီတင်နန်းတွေကိုတောက်ကူနီတို့ဒီ NLD ရဲကပဲဖြစ်မလားရှင်တခြားဒီပညာရှင်တွေရောပါမလားရှင်ဟုတ်ကဲ့
ပါတာပေါ့ဗျာပါတာပေါ့အဓိကတော့ဆန်းစုကြည်ရဲ့ကျွန်တော်တို့ခေါင်းဆောင်ကနေဒီလိုအပ်တဲ့တင်နန်းတွေပေးဖို့တော့ ਆ မယ်ပြရမယ်ဆိုတော့မူဝါဒတော့သူစီရလာတာပေါ့လေလက်တွေ့အကောင့်တွေပေါ်တာကတော့ဥဝင်ထိုင်ကအကောင့်တွေပေါ်တာပေါ့အဲ့တော့ကျွန်တော်တို့ကတော့ဒီတင်နန်းဆရာအပိုင်အနေနဲ့ပေါ့လေကျွန်တော်တို့ ਨੇ သက်ဆိုင်ရာဘာသာရပ်ထုတ်ချပေးရမှာပေါ့အဲ့တော့ပညာရှင်တွေအနေနဲ့ကျွန်တော်တို့ဒီပမာဏနိုင်ငံသားနိုင်ငံခြားမှာဖွဲ့ယူလာတဲ့ဒီပညာရပ်ကျွမ်းကျင်သူတွေသူတို့လည်းပါပါတယ်ဥပမာ budget law တို့ IR တို့ဘာတို့ပေါ့လေအဲ့ဒါမျိုးတွေဆိုရင်သူတို့တက်ကပါလာမှာပေါ့
ဟုတ်ကဲ့ဆိုတော့အဲ့ဒီထဲမှာဆရာကုနီဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့အဓိကပေါ့နော်ဘလို့အချက်တွေကိုဒီလွှတ်တော်ကိုယ်စားလှယ်တွေကိုဒီပြောပြပေးဖို့အစီအစဉ်လေးရှိမလဲရှင်ဟုတ်ကဲ့ဆရာ
ရှိပါတယ်ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာလွတ်တော်အမှတ်တွေနဲ့သက်ဆိုင်တဲ့အပိုင်းဥပမာအဓိကဖွဲ့စည်းပုံရှာဥပဒေအခန်း၄ပေါ့ဗျာဥပဒေပြုရေးနဲ့ပတ်သက်တဲ့အပိုင်းပေါ့နော်လွတ်တော်အမှတ်တွေအဓိကတာဝန်ကဥပဒေပြုရေးဖြစ်တာဟုတ်အဲ့တော့ဒါလည်းကျွန်တော်တို့ကသိရမယ်ဒါအပြင်တစ်ခါဒီဖွဲ့စည်းပုံအခြေခံဥပဒေအရာဖွဲ့စည်းထားတဲ့ကျွန်တော်တို့ဒီအဖွဲ့အဓိကမှန်နိုင်ကြီး၃ခုပေါ့ဗျာတရားရေးမှန်နိုင်ဥချုပ်ရေးမှန်နိုင်ဒါတွေလည်းရှိသေးတာဟုတ်ဒီတရားရေးမှန်နိုင်တဲ့အုပ်ချုပ်ရေးမှန်နိုင်တွေကိုလည်းပဲဒီလွတ်တော်အပတ်တွေကနေအပြန်အလှန်ထိန်းချုပ်မှုသဘောတရားအရာဆောက်ချက်ကြည့်ရှုရမယ့်သဘောရှိတဲ့အခါကျတော့ဒီအစိုးရအဖွဲ့အစည်းတွေနဲ့သက်ဆိုင်တဲ့ဥပဒေတွေအပိုင်းတွေတော့တရားရေးနဲ့ပတ်သက်တဲ့အပိုင်းတွေနောက်တစ်ခါကျွန်တော်တို့ဖွဲ့စည်းပုံချေဥပဒေရပြည်တော်စုအစဉ်အဖွဲ့အစည်းတွေအများကြီးရှိပါသေးတယ်။ဥပမာရှင်းနေချုပ်ရုံးတို့စည်းစစ်ချုပ်တို့ရုပ်ောက်ပွဲကော်မရှင်တို့အဆရှိတဲ့ဖြစ်ပေါ့ဗျာ။အရာတို့အဖွဲ့တို့ဒီလိုအဖွဲ့တွေကလည်းရှိသေးတဲ့အခါကျတော့အဲ့ဒါတွေအလုံးကလည်းလွတ်တော်ကနေရွေးချယ်လွတ်တော်ကနေအတည်ပြုပေးရတဲ့အဖွဲ့အစည်းတွေသူတို့ရဲ့ budget တွေလည်းလွတ်တော်ကနေချပေးထားရတာဆိုတော့ဆိုတော့ကတော့ဒီဖွဲ့စည်းပုံချေကဥပဒေအရဒီနိုင်ငံအတွက်မှာဒီသက်ဝင်လှုပ်ရှားနေတဲ့ဒီ state organs တို့ခေါ်တဲ့ဒီပြည်တော်စုအဆင့်ရှိတဲ့အဖွဲ့အစည်းတွေအားလုံးအကြောင်းပေါ့ဒါတွေကိုကျွန်တော်တို့ကသိအောင်လုပ်ရမယ်။နောက်ပြည်내တိုင်းဒေသကြီးလွတ်တော်နဲ့ဆိုင်တဲ့သူတွေလည်းသူတို့ပြည်내တိုင်းနဲ့ဆိုင်တဲ့လွတ်တော်အမှတ်တွေနဲ့ဆိုင်တဲ့အစိတ်အပိုင်းတွေပေါ့။တော့ဒါတွေကိုအထက်ကသိအောင်ရွေးချယ်ပြီးတော့တင်သွားရမယ်။ဒါပြန်ကျွန်တော်တို့ဒီလွတ်တော်အမှတ်တွေဟာကျွန်တော်တို့ union level ပေါ့လေပြည်တော်စုအဆင့်ဆိုလို့ရှိရင်တမရကိုလွတ်တော်ကနေပြည်တော်စုလွတ်တော်ကနေရွေးရမယ်ဆိုတော့တမရရွေးချယ်တင်ရောက်ရှင်းဆိုင်ရာနောက်တစ်ခါအစိုးရအဖွဲ့တွေကိုလည်းပဲဒီအပြန်အလှန်ထိန်းချုပ်မှုတော့အရာထိန်းချုပ်မှုဆိုလို့ရှိရင်အစိုးရအဖွဲ့နဲ့ဆိုင်တဲ့ဥပဒေကြီးချန်နဲ့ပေါ့ဗျာ union level ရှိတဲ့ဒီပြည်တော်စုအဆင့်ရှိတဲ့အဖွဲ့အစည်းကြီးယာရုတွေတာဝန်တွေပေါ့ဗျာအဲဒါတွေနဲ့ပတ်သက်တဲ့ဥပဒေတွေရှိတယ်ပေါ့ဗျာဥပမာကျွန်တော်လွတ်တော်အမှတ်တွေနဲ့ပတ်သက်လို့ရှင်တယ်လွတ်တော်အမှတ်တွေနဲ့သက်ဆိုင်တဲ့ပြည်သူလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေစသဖြင့်ပေါ့ဗျာအဲ့ဒီတည်ဆဲဥပဒေတွေကတော်တော်များတယ်ဗျာအဲ့တော့အဲ့ဒါတွေအားလုံးကိုကျွန်တော်တို့ကဒီသိအရေးကြီးတဲ့အပိုင်းကိုထုတ်ထုတ်ပြီးတော့မှာပေါ့ဗျာအားလုံးတော့ကျွန်တော်တို့ကလည်းပဲပြည်စုံအောင်တော့ပို့ချပေးလို့ဆိုတော့မဖြစ်နိုင်ဘူးပေါ့လေအဲ့တော့လည်းပဲဒီအစမှာဆက်ဆက်ချင်းမှာကျွန်တော်တို့အဆင်ပြေသွားအောင်ဒီ fresher လွတ်တော်အမှတ်တွေအနေနဲ့တို့ရဲ့လုပ်ငန်းတာဝန်တွေဒါလွဲဆိုတော့ အဓိကနားလေအောင်နဲ့လွတ်တော်မှာအလုပ်လုပ်တဲ့အခါမှာဒီဥပဒေနဲ့အညီအဆင်ပြေပြေလွတ်သွားနိုင်အောင်ဆိုပြီးတော့ဒီလိုရည်ရွယ်ချက်နဲ့အဓိကပို့ချသွားမှာပါပဲ
ဟုတ်ကဲ့ဆရာကုနီခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်